ဘင်္ဂလားဒေ့ရှ်ပင်လယ်အော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေပြီးတော့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဦးတည်လာနေတဲ့မိုခါဆိုင်ကလုန်းမုန်တိုင်းဟာအထူးအားဖြင့်ဆိုင်ကလုန်းမုန်တိုင်းအဖြစ်ပြောင်းလဲလာနေတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကထုတ်ပြန်ထားပါတယ်။ဒီနေ့ညနေ၄နာရီမှာထုတ်ပြန်ချက်အရတော့မုန်တိုင်းဟာဟိုင်းကြီးကျွန်းအနောက်ဘက်ရေမိုင်195မိုင်နဲ့စစ်တွေမြို့အနောက်တောင်ဘက်ရေမိုင်330မှာဗဟိုပြုတ်ပြီးတော့လေတိုင်နှုန်းကတနအီကိုမိုင်120လောက်နဲ့အရှေ့မြောက်ဘက်ကိုဦးတည်လာနေတယ်လို့ပြောပါတယ်။မိုခါဆိုင်ကလုန်းမုန်တိုင်းဟာမနက်ဖြန်တနင်္ဂနွေနေ့နေ့လယ်ပိုင်းမှာရခိုင်ပြည်နယ်စစ်တွေမြို့အနီးကနေလေတိုင်နှုန်းတနအီကိုမိုင်100လောက်နဲ့ဝင်ရောက်မှာဖြစ်တဲ့အတွက်အနီရောင်အဆင့်သတ်မှတ်ထားတယ်လို့လည်းပြောပါရယ်မုန်တိုင်းကရခိုင်ပြည်နယ်မြောက်ပိုင်းစစ်တွေမြို့နယ်ဘင်္ဂလားဒေ့ရှ်နိုင်ငံဂျာကနေကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းနေတဲ့အတွက်အဲ့ဒီဒေသမှာနေထိုင်သူတွေအနေနဲ့ဘေးလွယာကိုရွှေ့ပြောင်းကြဖို့ငါးဖန်ရေရင်တွေတင်းပေါ်တွေမထွက်ကြဖို့နဲ့လေကြောင်းပြန်ဆန်းမှုတွေမလုပ်ဖို့ကိုလည်းတားမြစ်ထားပါရယ်မုန်တိုင်းကြောင့်ပင်လယ်လိုင်းတွေက6ဘီကနေ9ဘီလောက်အထိမြင့်တက်လာနိုင်တာကြောင့်ရေကြီးမြေပြိုရာတွေရှိလာနိုင်တယ်လို့လည်းသတိပေးထားပါရယ်မုန်တိုင်းကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့လူတွေထောင်ထဲချီပြီးတော့နေအိမ်တွေကိုစွန့်ခွာပြီးတော့ပေးလို့ရကိုရွှေ့ပြောင်းနေကြပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာလည်းအာနာဘိုင်းဒီနဲ့အကူအညီပေးရေးအေဂျင်စီတွေကအရေးပေါ်အကူအညီကယ်ဆယ်ရေးအဖွဲ့တွေနဲ့ကယ်ဆယ်ရေးအဖွဲ့ဝင်3,000ကိုမုန်တိုင်းကယ်ဆယ်ရေးလုပ်ငန်းတွေအတွက်အစဉ်အသင့်ပြင်ဆင်နေပါတယ်။ပင်လယ်ကမ်းဥဒဏ်နဲ့နေတဲ့အနေမိုင်းဒေသတွေကလူတွေကိုပေးလို့ရကိုရွှေ့ပြောင်းပေးနေကြပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေလည်းမုန်တိုင်းတံကိုအကြီးအကျယ်ခံရဖို့ရှိနေတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူတွေကိုကယ်တင်နိုင်ဖို့အတွက်အာရုံစိုက်လှုပ်ဆောင်နေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရပြောခွင့်ရမိုဟာမက်ရှပ်ဆော့ဒူဇာကပြောပါတယ်ခင်ဗျာ